တရုတ်နိုင်ငံကဗြိတိန်နိုင်ငံအတွင်းနေထိုင်တဲ့ပြည်ပနိုင်ငံကိုလက်မှတ်ကန်ဆောင်သူအများစုကိုနိုင်ငံတွင်းဝင်ခွင့်ပိတ်ပင်လိုက်ပြီးဖြစ်ပါတယ်။ဗြိတိန်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုနှုန်းထပ်မံမြင့်တက်လာနိုင်မှုအပေါ်ထုတ်ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။တန်တမာဝန်ထမ်းတွေနဲ့တချို့လူတွေကလွဲလို့နိုဝင်ဘာလ3ရက်နေ့မတိုင်ခင်ကဗြိတိန်နိုင်ငံအတွင်းနေထိုင်ခွင့်ရရှိထားသူတွေနဲ့ဗီဇာရရှိထားသူတွေအားလုံးပိတ်ပင်တဲ့အထက်ပါဝင်မှာဖြစ်ပါတယ်။ရေးပေါ်အခြေအနေအရတရုတ်နိုင်ငံအတွင်းမဖြစ်မနေဝင်ရောက်ဖို့လိုအပ်သူတွေအတွက်တော့အထူးဗီဇာလျှောက်ဖို့လိုအပ်မှာဖြစ်ပါတယ်။အခုလိုနိုင်ငံတွင်းဝင်ခွင့်ပိတ်ပင်ရပ်ဆိုင်းထားတာကိုအခြေအနေပေါ်မူတည်ပြီးပြင်ဆင်ပြောင်းလဲပေးသွားမယ်လို့ကြံတမ်းပြုကတရုတ်တယုံကပြောပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိကျုပ်ထားနိုင်ခဲ့တဲ့တရုတ်နိုင်ငံမှာပြပဝင်ရောက်လာသူတွေစီကကူးစက်မှုတွေတော့တွေ့ရှိနေရပါသေးတယ်။ဒေါက်တာရေဒီကတော့နောက်ထပ်ကူးစက်ခံရသူအယောက်20ရှိခဲ့ပါတယ်။တရုတ်နိုင်ငံကိုလာရောက်တဲ့သူတွေအနေနဲ့တပတ်ကြာတည်တံ့ခွဲခြားနေတိုင်းကွာရန်တင်းလုပ်ဖို့လိုအပ်ပါတယ်ခင်ဗျ။